ဖေဖော်ဝါရီလ10ရက်နေ့ကအာနာသိမ့်အုပ်ချုပ်နေတဲ့စစ်တပ်ကအကြမ်းဖက်တိုက်ခိုက်လာတဲ့ထဲမှာသတင်းမီဒီယာတွေလည်းပါဝင်လာနေပါတယ်။ဒီနေ့ဆိုရင်ရန်ကုန်မြို့မှာရှိတဲ့မြန်မာနောင်သတင်းဌာနကိုလက်နက်ကင်တပ်တွေဝင်ရောက်စီးနှင်ရှာဖွေခဲ့ပါတယ်။ဆန္ဒပြပွဲသတင်းတွေရယူနေချိန်မှာဖမ်းဆီးခံရတဲ့သတင်းတောက်တွေလည်းရှိပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်ကပြောပြပါမယ်ရှင်။
ရန်ကုန်မြို့မှာရှိတဲ့မြန်မာနောင်သတင်းဌာနကိုဒီကနေ့နေ့လယ်ပိုင်းတုန်းကစစ်ကား၅စီးနဲ့လက်နက်ကင်တွေဝင်ရောက်စီးနှင်ပြီးစာရွက်စာတမ်းတချို့ယူဆောင်သွားတယ်လို့သိရပါတယ်။ကယ်ဩဂါကာလာကလေးကရုံးပိတ်ထားတာဖြစ်လို့ဖမ်းဆီးခေါ်ဆောင်ခံရသူမရှိခဲ့ပေမဲ့တင်ဆက်ထားတဲ့ပစ္စည်းစီးရင်တွေကိုတော့အတိအကျမသိရသေးဘူးလို့မြန်မာနောင်အဖွဲ့ဝင်တဦးကပြောပါတယ်။ဘယ်သူမှမရှိတဲ့အချိန်ရုံးကိုဝင်စီးပြီးပစ္စည်းတွေတင်သွားတယ်ပဲသိရသေးတယ်။ရုံးမရောက်သေးလို့အခြေအနေအသေးစိတ်ကိုတော့မသိရသေးဘူး။လူကိုဖမ်းချင်တာလားချင်းချောက်ချင်တာလားသူတို့ရဲ့ရည်ရွယ်ချက်ကဘာလဲဆိုတာတော့မသိဘူး။ရုံးအဖွဲ့အကုန်လုံးကိုဗစ်ကာလာကလေးကအင်္ဂါနေပဲအလုပ်လုပ်ကြတာဆိုတော့ရုံးပိတ်ထားတာချာပြီးဒါကတော့မြန်မာနောင်အဖွဲ့ဝင်တဦးကပြောသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့ကရန်ကုန်မြို့မြေနီကုန်းမှာသတင်းရယူနေချိန်မြန်မာနောင်သတင်းတော်မက်ကီဆွန်တွေကိုလည်းရဲဝတ်ဆောင်မှုလက်နက်ကိုင်တွေဘက်ကဖမ်းဆီးခဲ့ပါတယ်။ရာဇသက်ကြီးပုံမှန်55ကာဂျီနဲ့အမှုဖွင့်ထားပြီးအင်းစိန်အချင်းထောင်မှာဖမ်းဆီးထားတယ်လို့သိရပါတယ်။ဒီကနေ့တောင်ကြီးမြို့မှာသတင်းရယူနေချိန်အဖမ်းခံခဲ့ရတဲ့ Eastern Review သတင်းဌာနကတာဝန်ခံအယ်ဒီတာဆိုင်းစင်ဒီဒီဆုံးကိုတော့ဖမ်းဆီးပြီးတိတ်မကြားခင်မှာပြန်လွှတ်ပေးခဲ့ပါတယ်။ဖန်စီထားချိန်မှာလက်ထိတ်ခတ်ချုံနှောင်ထားပြီးဖုန်းနဲ့ကင်မရာကိုတင်တာအချမ်းဖက်ဖြိုခွင်းစင်တောက်လျှောက်ကားပေါ်မှာတင်ဆောင်ထားတယ်လို့ကာယကံရှင်ဖြစ်သူဆိုင်းစင်ဒီဒီဆုံးကပြောပါတယ်
။အဲသူတို့ကားပေါ်မှာသူတို့ဖြိုခွေးရေးလုပ်နေတဲ့အချိန်မှာကျွန်တော်လည်းပါပါသွားတော့ဗျာ။သူတို့လည်းဖြိုခွေးရေးလုပ်ပြီးဒီဆိုတဲ့အချိန်ကမှကျွန်တော်လက်မထိုးမှကျန်လို့ပြတာပေါ့နော်။သူတို့တင်လိုက်တဲ့ပစ္စည်းတွေအားလုံးတော့မှတင်ရတဲ့အကြောင်းမပြရကျွန်တော်ဘာမှမလုပ်တဲ့ဆိုတဲ့အကြောင်းပေါ့ဗျာ။တန်ရရအောင်မလုပ်တဲ့ဆိုတဲ့အကြောင်းအဲ့ဒီလည်းမထိုးခိုင်းပါလေ။ဒီစီကြရရချင်းတော့ကျွန်တော်လည်းတစ်ချက်ဒီလိုသွားတယ်ဟိုပေါ့နော်ပြန်မစစ်လိုက်ဘူး။ဟိုမင်းတို့အပြင်ရောက်မှပဲကျွန်တော် memory card ပါမလာတော့ဖပီးလိုက်ရတယ
်။ဒီကနေ့မြောက်ကလာမှာတရင်သွားယူနေတဲ့ Red News Agency ရဲ့ editor ဖြစ်သူကိုဝင်းစော်နိုင်ကိုလည်းလက်နက်ကင်တွေဘက်ကဒီကနေ့ညနေပိုင်းမှာဖမ်းဆီးခေါ်ဆောင်သွားတယ်လို့သိရပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်အကြမ်းဖက်တိုက်ခိုက်တဲ့အထက်မှာသတင်းရယူနေချိန်ဖမ်းဆီးခံရတဲ့သတင်းတောက်30ကျော်ရှိခဲ့ပြီးပြန်လွတ်လာသူတချို့လည်းရှိခဲ့ပါတယ်။ဒီကနေ့မတ်လ၈ရက်နေ့အထိဖမ်းဆီးခံရသူတရင်သမား၈ဦးထက်မနည်းရှိနေပြီးအမှုဖွင့်ခံထားရသူတွေရှိသလိုဖမ်းဆီးခံထားရခြင်းကစပြီးမိသားစုနဲ့တွေ့ခွင့်မရတော့ဘဲချုံနောင်ခံထားရသူတွေလည်းရှိပါတယ်။ဆန္ဒပြသူတွေကိုအင်အားသုံးအကြမ်းဖက်ဖြိုခွင်းရမှာတရင်သမားတွေကိုပါပြစ်မှတ်ထားဖမ်းဆီးအရေးယူတာတွေရှိနေတဲ့အပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝိုင်းကလည်းဝေဖန်သတိပေးနေပါတယ်။အမေရိကန်လွှတ်တော်သတင်းလွတ်လပ်ခွင့်အဖွဲ့ကတော့ဖမ်းဆီးထားတဲ့သတင်းတောက်တွေကိုပြန်လွှတ်ပေးဖို့ကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။